တရုတ်ပြည်မှာဆယ်စုနှစ်တည်းအတွင်းပထမဆုံးအချိန်လူဦးရေရော့ချခဲ့ပါတယ်။တရုတ်ရဲ့လူဦးရေရော့ချလာမှုဟာတရုတ်ရဲ့စီးပွားရေးနဲ့လူအဖွဲ့အစည်းပေါ်ရိုက်ခတ်ချက်တွေရှိလာမှာကိုစိုးရိမ်မှုတွေလည်းရှိပါတယ်။ဒါပေမဲ့တချို့ကျွမ်းကျင်သူတွေကတော့တရုတ်စီးပွားရေးအပေါ်မထိခိုက်နိုင်ဘူးလို့ရှုမြင်ကြပါတယ်။ AP သတင်းဆောင်မတစ်ပုဒ်ကိုအခြေခံပြီးကိုဇော်မိုးကျော်ကတင်ပြထားပါတယ်ရှင်
။ဇန်နဝါရီလ18ရက်နေ့အင်္ဂါနေ့တုန်းကထုတ်ပြန်တဲ့အစည်းအဝေးအရတရုတ်ပြည်ရဲ့လူဦးရေဟာဆယ်စုနှစ်အတော်များများအတွင်းပထမဆုံးအကြိမ်ကျဆင်းသွားခဲ့ပါတယ်။တရုတ်အမျိုးသားစီးရင်အင်းဌာနရဲ့ထုတ်ပြန်ချက်အရ2022ခုနှစ်ကုန်မှာတရုတ်လူဦးရေဟာအရင်2021ခုနှစ်ကထက်8,500ကျော်လျော့နေသွားခဲ့ပါတယ်။ဒီစီးရင်ဟာတရုတ်ပြည်မကြီးတစ်ခုတည်းအတွက်သာဖြစ်ပြီးဟောင်ကောင်၊မကာအိုနဲ့ပြည်ပမှနေထိုင်သူတွေမပါဝင်ပါဘူး။ကိုဗစ်ကာယောဂါကြောင့်တွာလာမှုကန့်သတ်ပိတ်ပင်တာတွေရှိခဲ့ပြီးစီးပွားရေးနှေးကွေးကျဆင်းခဲ့တဲ့တရုတ်ပြည်မှာတရုတ်အစိုးရရဲ့စီးရင်အင်းတွေအရကလေးမွေးဖွားမှုကလည်းအရင်နှစ်ကထက်တန်းလောက်လျော့ချခဲ့ပါတယ်။ပြီးခဲ့တဲ့2021ခုနှစ်ကကလေး 10.62 တန်းမွေးဖွားခဲ့ပြီး2022ခုနှစ်အတွင်းကလေး 9.56 တန်းမွေးဖွားခဲ့ပါတယ်။ပေးဆုံးမှုနှုန်းဟာလည်း 10.14 တန်းကနေ10.42 တန်းအထိတိုးခဲ့ပါတယ်။တရုတ်အစိုးရဟာ2016ခုနှစ်တုန်းကကလေးတူပဲယူရမယ့် One Child Policy ကိုဆွံ့လွတ်ခဲ့ပြီးနောက်ကလေး2ယောက်3ယောက်ယူဖို့အားပေးခဲ့ပြီးလူဦးရေတိုးလာဖို့ရည်ရွယ်ခဲ့ပါတယ်။ဒါပေမဲ့တရုတ်လူငယ်တွေဟာလက်ထပ်ဖို့နောက်ကျပြီးလက်ထပ်ပြီးနောက်မှာလည်းမြို့ပြမှာကလေးကြီးပြင်းတဲ့အထိပြုစုဆောင်ရှောက်ဖို့ဇယိတ်စကကြီးတဲ့အတွက်ကလေးမယူခြင်းသာပါဘူး။ဘေကျင်းမြို့တော်ကအသက်23နှစ်အရွယ်ကျန်ဝိမင်ကအခုလိုပြောပါတယ
်။因为现在大家都很卷，然后可能就是像房价呀什么。
ကျွန်တော်တို့ကအကြမ်းဆိုင်အလုပ်လုပ်ကြရတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရပါတယ်။ဥပမာအိမ်ဈေးတွေကကြီးပြီးအလုပ်ကံကရှာလို့လည်းမလွယ်ပါဘူး။ကျွန်မမိဘတွေမှာကခလေးဆိုလို့ကျွန်မတယောက်ပဲရှိပါတယ်။တကယ်လို့ကျွန်မမှာမောင်လေးတွေညီမလေးတွေရှိလို့ကလေးတွေပိုများလာမယ်ဆိုရင်ကျမမိဘတွေပေါ်မှာစီးပွားရေးအရာဖိအားတွေလည်းပိုများလာမှာပါဒါကြောင့်လူရည်နည်းလာတာပိုးပြီးကောင်းနိုင်ပါတယ်ဒီလိုလူရည်နည်းလာတဲ့အတိုင်းဆက်ပြီးနေသွားမယ်ဆိုရင်အိမ်ဈေးတွေလည်းကျလာနိုင်ပါတယ
်တရုတ်မှာအသက်အရွယ်ကြီးရင်သူလူဦးရေများလာတဲ့အတွက်စီးပွားရေးဆိုးတက်မှုနဲ့လူအဖွဲ့အစည်းပေါ်ရိုက်ခတ်ချက်တွေရှိလာမှာကိုစိုးရိမ်ခဲ့ပါတယ်ဒါပေမဲ့ဆယ်စုနှစ်တစ်ခုလောက်အထိလူဦးရေကျဆင်းသွားလိမ့်မယ်လို့မမျှော်လင့်ခဲ့ပါဘူးလူဦးရေတန်း 1,400 ကျော်ရှိတဲ့တရုတ်ပြည်ဟာကမ္ဘာပေါ်မှာလူဦးရေအများဆုံးတိုင်းပြည်အဖြစ်ကာလကြာရှည်စွာရပ်တည်ခဲ့ပါတယ်။ဒါပေမဲ့မကြာမီကာလလောက်မှာအိန္ဒိယဟာတရုတ်ကိုကျော်တက်တော့မှာဖြစ်ပြီးတန်း 1,400 ကျော်တော့မှာဖြစ်ပါတယ်။ဒါအပြင်အိန္ဒိယလူဦးရေဟာဆက်ပြီးတိုးနေအောင်မှာဖြစ်ပါတယ်။လူဦးရေကျဆင်းမှုဟာတရုတ်ရဲ့စီးပွားရေးကိုအပြောင်းအလဲမဖြစ်စေနိုင်ပါဘူးလို့ UAE နိုင်ငံအဘူဒါဘီမြို့တော်ကကယ်လီဖိုင်တက်ဆိုကလူမှုသိပ္ပံဌာနပါမောက်ခစတူအက်ဂျီအယ်ဒေသင်ကအခုလိုပြောဆိုပါတယ
် you know this is not going to change the economic situation in
ဒီလိုအခြေအနေတွေကြောင့်တရုတ်ရဲ့စီးပွားရေးကိုအပြောင်းလဲဖြစ်စေမှာမဟုတ်ပါဘူးဒါအပြင်တရုတ်နဲ့အိန္ဒိယကြားမှာရှိတဲ့စီးပွားရေးနဲ့ပထဝီနိုင်ငံရေးဆိုင်ရာအနေအထားတွေဟာလည်းပြောင်းလဲသွားမှာမဟုတ်ပါဘူးဒါပေမဲ့ဒါဟာတရုတ်အတွက်တကယ်ကိုရှင်းလင်းမြင်သာတဲ့တကယ်ကိုကြီးမားတဲ့စိတ်ပန်းဆိုင်ရာပြဿနာဖြစ်ပါတယ်။အရေးကြီးတာကဒီပြောင်းလဲမှုကိုတရုတ်အနေနဲ့ဘယ်လိုတုံ့ပြန်ဆောင်ရွက်မလဲ။ဒီလိုလူဦးရေကျဆင်းမှုအခြေအနေအစ်ကိုဘယ်လိုတုံ့ပြန်ဆောင်ရွက်သွားမလဲဆိုတာပါပဲ
။အိန္ဒိယရဲ့လူဦးရေဟာဆက်ပြီးတိုးတက်လာနေပြီးလူငယ်တွေပိုများပါတယ်။ဒါပေမဲ့လည်းလူဦးရေကိစ္စတစ်ခုတည်းနဲ့တော့အိန္ဒိယကတရုတ်ကိုစီးပွားရေးအရာကျော်တက်ဖို့ဆိုတာမဖြစ်နိုင်ပါဘူး။အခြားအကြောင်းအရာတွေဖြစ်တဲ့ပညာရေး၊ကျန်းမာရေးစေကအစာအူတွေအပြင်ဘာသာစကားလူမျိုးစုစင်ရဲချမ်းသာမှုစတာတွေအလုံးတိုင်းပြည်မှာချိတ်ဆက်ထားနိုင်မှုတွေလည်းလိုပါတယ်လို့ပါမောက်ကစတူအတ်ဂစ်ဘယ်ဆင်ကပြောဆိုပါတယ်။တရုတ်ပြည်ရဲ့စီးပွားရေးဟာ2022ခုနှစ်အတွင်း300ခန့်တုံးတိုးလာခဲ့တယ်လို့ January 18ရက်နေ့အင်္ဂါနေ့မှာပဲထုတ်ပြန်ကြေညာခဲ့ပါတယ်။ဒီတိုးနှုန်းဟာဆယ်စုနှစ်လေးခုအတွင်းဒုတိယအနည်းဆုံးဖြစ်ပါတယ်။တရုတ်ရဲ့ COVID-19 စီးပွားရေးတင်းကျပ်မှုတွေနဲ့အိမ်ချမ်းရေးလုပ်ငန်းကျဆင်းမှုတွေကြောင့်စီးပွားရေးဇက်တိုက်နှေးကွေးကျဆင်းခဲ့ပါတယ်။ဒါပေမဲ့လည်းပါမောက်ကစတူအတ်ဂစ်ထိုဘစ်ဆင်ကတော့ လူရဲ့ကြဆင်းမှုဟာတရုတ်ရဲ့စီးပွားရေးကိုထိခိုက်မှာမဟုတ်ဘူးလို့ပြောဆိုပါတယ်။ဘာကြောင့်လဲဆိုတော့တရုတ်ဟာနှစ်အတော်ကြာကြာတွေ့ကြုံခဲ့ရတဲ့လူဦးရေပြောင်းလဲလာမှုနဲ့လိုင်လျောညီထွေဖြစ်မဲ့စီးပွားရေးမူဝါဒတွေကိုချမှတ်ခဲ့ပြီးစန့်စ်တီထွင်မှုတွေနဲ့သူ့ရဲ့စီးပွားရေးကိုဆက်လက်တိုးတက်နေအောင်ဖန်တီးထားလို့ပါပဲလို့ပြောဆိုခဲ့ပါတယ်။အဓိကအားဖြင့်တော့စီမီကွန်ဒက်တာခေါ်ဂျာဂန်လျက်ကူးပစ္စည်းထုတ်လုပ်မှုနဲ့ငွေကြေးဆိုင်ရာဝန်ဆောင်မှုလုပ်ငန်းတွေလိုစီးပွားရေးလုပ်ငန်းတွေကိုပေါမောက်ကစတာအပ်ကစ်တောဒစ်စင်ကထောက်ပြခဲ့ပါတယ်။